မြန်မာဒီမိုကရေစီရေးမှာတက်ကြွစွာပါဝင်ခဲ့ပြီးကနေဒါအစိုးရကနေနိုင်ငံရေးခုလုံခွင့်ပေးဖို့ငင်းပယ်ခံရတဲ့ကိုတန်းစုခေါ်ရဲရင်ရဲ့အရေးကိစ္စကိုမြန်မာနိုင်ငံတွင်မှပုံမူသိရှိနားလည်လာစေဖို့ရည်ရွယ်ပြီးလို့ဖော်ကံပဲဟောင်းတွင်နဲ့မိတ်ဆွေတွေကနေပြီးတော့ရန်ကုန်မြို့တော်ဝင်နှင်းစီမှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ကုဇော်ဝင်းလိုင်တင်ပြမှာပါ
။ကိုတန်းဆုပ်ဟာပညာတော်သင်အစီအစဉ်နဲ့1996ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်ခဲ့ပေမဲ့1989ခုနှစ်တုန်းကတနင်္လာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေးချောင်းပိုင်လေရင်ပြန်တစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့မှုမှာပါဝင်ခဲ့တဲ့အတွက်နေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီးနိုင်ငံရေးခုံလုံးဝင်လျှောက်ထားခဲ့တာပါ။ဒါပေမဲ့ကနေဒါအစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။2015ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ရခဲ့ပြီးတဲ့နောက်ကိုတန်းဆိုးကိုမြန်မာပြည်ပြန်ပို့ဖို့ကနေဒါအစိုးရက2016ခုနှစ်မှာစတင်စီစဉ်ခဲ့တာပါ။ပြီးခဲ့တဲ့ဇွန်လ19ရက်နေ့မှာတော့သူ့ရဲ့နိုင်ငံရေးခုံလုံးဝင်လျှောက်ထားမှုကိုပယ်ချလိုက်ကြောင်းကနေဒါနေဇတ်ဒေတာလုံခြုံရေးဌာနကသူ့ကိုခေါ်ယူအသိပေးခဲ့ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှှရှားသူတွေအပါအဝင်သူ့ရဲ့မိတ်ဆွေတွေကနေဒါလွတ်တော်အမတ်တွေကသူ့ကိုမြန်မာနိုင်ငံပြန်မပို့ရေးစ조사ဆောင်ရွက်ခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။သူ့အနေနဲ့မြန်မာနိုင်ငံကိုပြန်ရေးစီစဉ်ဖို့အချိန်သတင်းပတ်၄ပတ်ကနေ၆ပတ်အထိပေးလိုက်တာကြောင့်မကြာခင်မှာသူ့ကိုကနေဒါအစိုးရကပြန်ပို့တော့မှာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့ဒီမိုကရေစီအရေးတက်ကြွလှှရှားသူ88မျိုးဆက်ចောင်းသားဟောင်းတွေအပါအဝင်မိတ်ဆွေတွေကမြန်မာနိုင်ငံနဲ့အဆက်အသွယ်ပြတ်နေတာကြာပြီဖြစ်တဲ့သူ့အကြောင်းအဖြစ်မှန်ကိုသိရှိနိုင်ရေးအတွက်ရည်ရွယ်ပြီးရန်ကုန်မြို့တော်ဝင်နှင်းစီမှာဇွန်လ28ရက်နေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြပါတယ်။ကနေဒါနိုင်ငံကသူ့ကိုမဖြစ်မနေပြန်ပို့မယ်ဆိုရင်တောင်းမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စွန့်စွန့်တမန်စ조사ဆောင်ရွက်ခဲ့မှုကိုအတိအမှတ်ပြုတဲ့အနေနဲ့လူကုန်တိတ်ခါရှိရှိသူ့ကိုမြမအစိုးရကပြန်လည်လက်ခံတဲ့လို့88မျိုးဆက်ចောင်းသားဟောင်းတူဖြစ်သူကိုဇာနီသွေးကတင်းစားရှင်းလင်းပွဲမှာပြောပါတယ်
။သူဒီနေ့တွေ့ရတဲ့အချက်လက်ကမှာသူဒီလိုပြန်လာဖို့ရုပ်ကြီးအစင်းသက်လို့ဖြစ်နေတဲ့အခြေအနေအစင်းသက်မဖြစ်သေးခင်လေးမှာတော့တလေးစားဟုတ်လားကျွန်တော်တို့လေးလေးစားဆက်ဆံနေခြင်းလူကုန်တိတ်ခါနဲ့အညီပေါ့ဒါဟာတစ်ချက်ပေါ့။ဒုတိယအချက်ကတော့သူကျွန်တော် confident ကျွန်တော် confident ဖြစ်တဲ့သူတွေ့ရုံပြန်လာလိမ့်မယ်မင်းမှပြီနိုင်သားတော့တိုင်းပြည်ပြောင်းတဲ့ဒီနေ့ဒီမိုကရေစီတွင်ပြောင်းရေးအတွက်လိုအပ်တဲ့နေရာတွေမှာနိုင်ငံတော်ပေါ်ဆောင်ရွက်မှာတည်တာလေသို့တော့ကျွန်တော်တို့ကပြန်ဖော်ဖို့တည်နေဆိုတာကဒီနေ့ deportation ပုံစံမျိုးနဲ့ပြီးအကျဉ်းသားပြန်ပြောင်းပေးတဲ့ပုံစံမျိုးဖြစ်တော့ကျွန်တော်တို့ဖြစ်မှာခံရတာဒါကြောင့်မို့လို့ကျွန်တော်တို့တည်ရုံနဲ့ပြစ်ခေါ်ပြီးကဲကိုယ်ရဲ့ကိုယ်ကူတန်းစုကိုကနေဒါနိုင်ငံအနေနဲ့ဟာနိုင်ငံရေးကိုယ်တော်ခွင့်ကိုမပေးနိုင်ဘူးဆိုရင်လည်းကျွန်တော်တို့ကျွန်တော်တို့မြန်မာနိုင်ငံကပြန်လေဖိတ်ခေါ်ပါတယ်တဲ့လေပြန်လာခဲ့ဘူးမြမဒီမိုကရေစီမှာပါဝင်ခဲ့တဲ့သူတယောက်အနေနဲ့လေးလေးစားစားပြန်ပြီးဖိတ်ခေါ်ကြိုးစိုးစေချင်တာအဲ့ဒီသဘောဆရာပါ
1989ခုနှစ်မှာမြိတ်မြို့ကနေလေရင်ပြန်ပြန်ပေးဆွဲခဲ့ကြတဲ့ကိုတန်းဆိုးခေါ်ရဲရင်နဲ့ရက်တီဟာတို့နှစ်ဦးရဲ့လက်ထဲမှာခီးတဲ့တွေကိုအန္တရာယ်ဖြစ်စေတဲ့လက်နက်ပစ္စည်းတစ်စုံတစ်ရာမပါခဲ့ဘဲမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်တစ်ဖက်တစ်လမ်းကနေငြိမ်းချမ်းစွာဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့လည်းကိုဇာနီသွေးကအခုလိုဆက်ပြောပြပါတယ
်။ဥပမာလေးပြောရအောင်ဗီမန်နာဆွဲတဲ့အခါမှာအသက်အန္တရာယ်နဲ့နောက်တစ်ခုကရီမန်းတဲ့ကြီးကြီးမားမားနဲ့အသက်အန္တရာယ်ပေးတော့တဲ့အဖြစ်ကိုရီမန်းခဲ့တာမဟုတ်ဘဲနဲ့သူတို့မှာဟိုလိုက်ကွာဟိုအန်ရီပြီးတော့ပြည်စည်းအစုံပြမပါမှာပဲနဲ့ရှင်းရှင်းပြောရတော့ဒီမိုကရေစီရေးကိုပေါ်ပြောစီရင်ပြီးတော့ပေါ်လာခဲ့ရတာအဲ့တော့ဟိုငကူရီမန်းချက်ကိုလိုက်ကွာပြည်စည်းနိုင်ရင်းနေတာဒီတော့ကတော့တနည်းချမ်းလာပြည်တယ်နဲ့အဲနောက်တစ်ချက်ကဒီနေ့ဒီမိုကရေစီအစိုးရဖြစ်တယ်ဒီမိုကရေစီအစိုးရဖြစ်တယ်တော့သူတို့တောင်းဆိုတဲ့ချက်ခွန်ချက်ကိုကြည့်မယ်ဆိုရင်တောင်းလို့ဆိုကြတဲ့နိုင်ငံအခြေအနေအပေါင်းမြန်မာနိုင်ငံဒီမိုကရေစီရေးကိုငင်းငင်းငင်းနဲ့သူ့အတွင်းကူးပြောင်းသွားစေချင်တာရေနိုင်ငံအခြေအနေတောင်းဆိုကြတဲ့နိုင်ငံအခြေအနေတွေပြေးနေကြလာရဲ့တန်းသူညီမကဆက်ဆံပြေးနေကြလာမြန်မာနိုင်ငံကြီးပြည်နယ်မှုရပ်ဆိုင်မှုတော့ခဲ့တာဆိုမြန်မာနိုင်ငံဒီမိုကရေစီတွေ့ခုတော့ရမှာဒီမိုကရေစီပြီးဆောင်ရမှာကြီးကြီးမားမားပေါ်ခဲ့တဲ့အနေနဲ့ဒါတို့တို့ရင်းဆိုင်တော့ကြည့်ပြီးတော့ပြေးတက်ပါလေပြေးလဲပြေးရမှာဖြစ်ပါလေကျွန်တော်တို့ပြေးအောင်ပဲကျွန်တော်တောင်းဆို
မြန်မာဒီမိုကရေစီအရေးမှာတက်ကြွစွာပါဝင်ဆောင်ရွက်ခဲ့တဲ့ကိုတန်းဆိုးကိုကနေဒါအစိုးရကအာရမပြန်ပို့ခဲ့မယ်ဆိုရင်မြန်မာဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်သာမကဘဲကမ္ဘာဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားမှုကြီးတစ်ခုလုံးရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေနိုင်တယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းကိုဇာနီသွေးကထောက်ပြပြောဆိုခဲ့ပါတယ်။တစ်ဖက်ကတ
ော့ကိုရဲရင်အနေနဲ့ဟိုကတော့လမ်းကောင်အတင်းဆက်ပြတ်ဖို့မယ်ဆိုသူတို့နေလို့မရဘူး။ဟိုကတင်းတိတ်ဖန်းစီတင်းတိတ်ပြီးတော့အဲ့ဒါကိုကျွန်တော်ကလည်းအဖြစ်မခံရလို့ကျွန်တော်ဒီနေ့တောင်းဆိုနေတာပါ။ပြန်ပို့မယ်ဆိုရင်လည်းနေလို့မရဘူးရှင်။ပြန်လာနေဖို့။ဒါပေမဲ့ကျွန်တော်တို့ဆိုအဲ့ဒီလိုမျိုးအခြေအနေနဲ့အစီအစဉ်နေပြီးတော့မှ deportation လုပ်တယ်ဆိုတာဆင်းကြွလို့ပြည်내နာမှာခါလက်ပြည်တာမျိုးဖြစ်တဲ့ ਨੇ စန္ဒအရာပြန်လာမျိုးဖြစ်စီတယ်ကနေဒါဆိုတော့ဒီတော့ဒီမှာကိုရဲရဲစန္ဒကိုပြီးကိုရဲရဲပြန်မှမဆိုရင်ပြန်ကျင်တဲ့အတွက်ကိုအကောင်းဆုံးကူညီဆောင်ရွက်ပေးတဲ့အနေအားမျိုးအဲ့ဒါကိုလည်းပဲမြန်မာနိုင်ငံလို့အစိုးရကနေတော့ကြိုဆိုတာမျိုးအဲ့ဒီပုံစံမျိုးဝင်ဝင်ဖြစ်စီတယ်ဆိုတော့ယူဆတာအဲ့ဒါလည်းမဖြစ်လာခဲ့ဘာလို့လဲဆိုတော့မဖြစ်ဖြစ်အောင်လို့တရုံးလိုက်လိုက်တော့တဘာလုံးမှရှိနေတယ်ကျွန်တော်ဒီမိုကရေစီအင်အားဆိုတဲ့ထုတ်ရှားခဲ့တဲ့တကယ်ချင်းမိတ်ဆွေပေါင်းတဲ့အကုန်လုံးကဘာလို့ဆောင်ရွက်ကြမှာပါဒီနေ့လေးစပြီးတော့တန်ယုံတည်တည်လေးကျွန်တော်တို့စာဖို့မယ်ဒါဟာဒီမတင်ကြော်တဲ့ကိစ္စကိုပြောချင်ပါတယ်တရားမျှတမှုမရှိဘူးလို့မပြောချင်ဘူးပေါ့ဗျာနော်သို့သော်မတင်ကြော်ဘူးဟိုနေ့ကလည်းမညီဘူးဒီမိုကရေစီနဲ့လူခွင့်ရေးရဲ့အမတန်စိုးရိမ်စရာကောင်းတယ်ဆိုတဲ့အကြောင်းပေါ့တည်တည်စာပြောပြီးတော့ဆောင်ရွက်ကောင်းပါပါကိစ္စရဲ့ဒီတော်တော်များများဟာမြန်မာနိုင်ငံဒီမိုကရေစီရေးအောင်မြင်တဲ့ဥစ္စာတစ်ခုတည်းနဲ့မဟုတ်ဘူးကပ္ပဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေမှာတော့ကြီးမားတဲ့အတောင်ဖြစ်သွားနိုင်ကြတာတကယ်လို့ဒီလိုမျိုးကခွဲခြားဆက်ဆံခြင်းခံရမယ်ဆိုရင်ဖိနစ်ဆက်ဆံခြင်းခံရမယ်ဆိုရင်အထူးသဖြင့်တော့မြန်မာနိုင်ငံတော်အစိုးရကတော့ကျွန်တော်တို့တောက်ဆမှုကိုလေးလေးနက်နက်လိုက်ပါဆောင်ရွက်လာမယ်လို့ထင်ပါတယ်ကျွန်တော်အဲ့လိုပဲယူကြည့်
ကနေဒါနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကတော့ကိုတန်းဆိုးကိုနိုင်ငံရေးခေလွန်ခွင့်ပေးဖို့ကနေဒါအစိုးရနဲ့လွတ်တော်အမတ်တီထံလက်မှတ်ရေးထိုးတောင်းဆိုလှုပ်ရှားနေကြဆဲဖြစ်ပါတယ်ခင်ဗျာ။